ကမ္ဘာပေါ်မှာဘိန်းဒုတိယအများဆုံးထွက်တဲ့မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီပြီးရှိလာခဲ့တဲ့မြို့ဆေးဝါးပြဿနာကိုကင်တွယ်ဖြေရှင်းမှုမြို့ဆေးဝါးဆိုင်ရာမူဝါဒတစ်တရက်ကိုမြန်မာအစိုးရကပြတ်ထန်းလိုက်တဲ့ပုံမှာနိုင်ငံတကာကရောပြည်တွင်းဒုတိယအခြေပြုဖွဲ့စည်းတွေကပါကြိုဆိုနေကြပါတယ်။ဒါဟာပထမခြေလှမ်းပဲဖြစ်ပြီးတော့ညီမန်းချက်တွေတကယ်အကောင့်တယ်ပေါ်ဖို့ဆိုလို့ရှိရင်အလေးထားဆောင်ရွက်စရာတွေအများကြီးရှိတဲ့အကြောင်းကလသမဂ UNODC ဖွဲ့ကပြောပါတယ်။ဒီအကြောင်း VOA သတင်းတော့Oliver Slow ရန်ကုန်ကနေပေးပို့တဲ့သတင်းစွာကိုကိုညာဝင်းအောင်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံရဲ့မူရေးစီဝါပြဿနာဟာဆယ်စုနှစ်နဲ့ချီရှိလာခဲ့ပြီးဒါကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်ဖို့မြန်မာအစိုးရကပြီးခဲ့တဲ့လပိုင်းနေ့အတွင်းမူရေးစီတိုက်ဖြစ်ရေးဆိုင်ရာမူဝါဒတည်တည့်ပြတ်ထန်းလိုက်ပါတယ်။ဒီလိုလှုပ်ဆောင်ရက်ဟာအရှိတောင်အာရှနိုင်ငံတွေထဲမှာပထမဦးဆုံးနဲ့ဖြစ်ပါတယ်။မူဝါဒတည်ရမူရေးစီဝါ30သူတွေကိုပြည်ထောင်ပြီးအရေးယူမယ်အစားစီပြအောင်ကုသနိုင်ရေးအတွက်သူရဲ့လိုအပ်ချက်တွေကိုကူညီပြည့်စည်ပေးရေးအပေါ်အာယုံဆိုင်လှုပ်ဆောင်မှုဖြစ်ပါတယ်။2015ခုနှစ်နဲ့နှိုင်းယှဉ်ရင်ပြီးခဲ့တဲ့2019ထဲမှာဘင်းဆိုင်ဧက4ပုံတစ်ပုံကြာဆင်းသွားပေမဲ့ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်မြန်မာနိုင်ငံဟာဒုတိယမြောက်ဘင်းအများဆုံးထွက်နေတဲ့နိုင်ငံဖြစ်နေသေးပါ။အရှိတောင်အာရှတစ်လွှားမှာမကြသေးခင်ကတင်းစီရမိတဲ့မူရစ်ဆေးပြားတွေကိုကြည့်ရင်မြန်မာနိုင်ငံဟာစိတ်ကြွစီအများဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲကတစ်ခုဖြစ်လာပါတယ်။မြန်မာနိုင်ငံမှာလည်းမူရစ်ဆေးသုံးလူတွေကိုထောင်ချအပြေးပေးလို့ရှိပါတယ်။မူရစ်ဆေးအနည်းငယ်လက်ဝဲရှိရင်တော့ထောင်နန်း10နှစ်ထိကြာခံရပါတယ်။မူရစ်ဆေးရောင်းသူတွေဆိုရင်အနည်း20ဝန်းကျင်ထောင်ချခံရသူတွေရှိပါတယ်။နယ်သာလန်နိုင်ငံသူတည်သနာအဖွဲ့တစ်ခုက2016မှာထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသား6000ကျော်ရှိတဲ့အထက်၄ပုံတစ်ပုံဟာမူရစ်ဆေးနဲ့ဆက်နွယ်ပြီးဖမ်းဆီးပြစ်ဒဏ်ချခံရသူတွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမူရစ်စေဝါထိန်းချုပ်ရေးမူဝါဒတစ်ကိုကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝမှုတပ်ဖြည့်ရေးဆိုင်ရာအဖွဲ့ UNODC ရဲ့ပူးပေါင်းကူညီမှုနဲ့ရေးဆွဲတာဖြစ်ပြီးမူရစ်စေပြဿနာကိုကျန်းမာရေးနဲ့လူအခွင့်အရေးရှုထောင့်တွေကနေချင်းကပ်ဖြေရှင်းဖို့အခြေခံနဲ့ရေးဆွဲခဲ့တာပါ။ဘိန်းတောင်သူတွေကိုလည်းအခြားဒီနယ်တွေအစားထိုးစိုက်ပျိုးစေပြီးဝင်ငွေတိုးစေဖို့နဲ့သူတို့အတွက်နိုင်ငံတကာအကူအညီတွေပို့ရအောင်လှုံ့ဆော်သွားရေးရည်ရွယ်ထားပါတယ်။မြန်မာနိုင်ငံမှာအရင်ကကျင့်သုံးခဲ့တဲ့မူရစ်စီတိုက်ဖြည့်ရေးမူဝါဒဟာအောင်မြင်မှုအသိမရှိခဲ့ဘူးလို့ပြည်ထောင်စုဝန်ကြီးဌာနအရာရှိကြီးတူကပြောပြီးမြန်မာအစိုးရကအခုရေးဆွဲလိုက်တဲ့မူဝါဒအသစ်တွေကအရင်ထက်ပိုပြီးအလုပ်ဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ်။မြန်မာအစိုးရရဲ့မူရစ်စီဝါဆိုင်ရာမူဝါဒအသစ်ကိုကြိုဆိုတဲ့အထက်မှာဒီမူဝါဒကိုရေးဆွဲရမှာအကြံပေးအဖွဲ့အဖြစ်ပါဝင်တဲ့ဒေါ်နံပါတ်ဤကံကလည်းပါဝင်ပါတယ
်။ Focus on public health and human rights
အခုမူဝါဒအသစ်ကမူရစီတက်ချေရေးပြဿနာကိုကျန်းမာရေးလူခွင့်ရေးရှုထောင့်ကနေချင်းကပ်ဖြေရှင်းမှုရည်ရထားတဲ့အတွက်ဒါကိုကျမတို့သဘောကျပါတယ်
မြန်မာဆိုရကအခုရေးဆွဲလိုက်တဲ့မူဝါဒထဲမှာအာသာချက်တွေအများကြီးပါဝင်ပြီးဒဏ်ကြောင်မှန်ပေါ်ရောက်နေပြီဖြစ်ကြောင်းဒီမူဝါဒအောင်မြင်အောင်ဘယ်လောက်ထိလေးထားဆောင်ရွက်သွားမလဲဆိုတဲ့ပေါ်မူတည်ကြောင်း UNODC အဖွဲ့ရဲ့မြန်မာဌာနကိုယ်စားလှယ် Trust Gesta ကပြောပါတယ်မြန်မာဆိုရကမူရစီဆိုင်ရာမူဝါဒအသစ်ရေးဆွဲလိုက်ပေမဲ့မူရစီဆိုင်ရာတည်ဆဲဥပဒေတွေမှာတော့စိန်ခေါ်မှုတွေရှိနေသေးတယ်လို့ဒေါ်နံပါတ်ဤခန်းကပြောပါတယ
်။ One is comprehensive looking at both the
မူဝါဒတဲ့အရာမူရစီဝါပြဿနာကိုခီးရောက်စွာကင်တွယ်နိုင်မယ်လို့မျှော်လင့်မိပါတယ်။အစိုးရအနေနဲ့လူ့လူအခြေပြုလူမှုအဖွဲ့အစည်းတွေနဲ့အနီးကပ်လက်တွဲဆောင်ရွက်ဖို့လိုပါတယ်။အထူးသဖြင့်မူရစီရောင်းဝယ်သုံးစွဲနေကြတဲ့အတိုင်းအဝိုင်းနဲ့ချီးတွေ့ဖို့ပါ
။မူရစီဝယ်ယူသုံးစွဲမှုရော့ကြလာအောင်ဆင်းရဲနေသူတွေအတွက်ဆေးပြက်ပြီးနောက်ပိုင်းပြန်လည်ထူထောင်ရေးစင်တာတွေထားရှိပေးဖို့လိုကြောင်းမူရစီသုံးဆွဲသူကွန်ရက်အဖွဲ့ကအကြံပြုပါတယ်မူရစီသုံးသူတွေကိုဖမ်းဆီးထောင်ချလိုက်ုံနဲ့ဒီပြဿနာတွေပြည်လည်သွားမှာမဟုတ်ဘူးလို့လည်းသူတို့ကထောက်ပြကြကြပါတယ်ခင်ဗျာ